လွန်ခဲ့တဲ့အနှစ်40 1983ခုနှစ်အောက်တိုဘာလ9ရက်မနက်မှာရန်ကုန်မြို့ကိုချစ်ကြည်ရခီရောက်နေတဲ့တောင်ကိုရီးယားသမ္မတချန်တူဝမ်ဟာရန်ကုန်မြို့အာဇာနည်ပိတ်မံမှာအခမ်းအနားနဲ့လွမ်းသူပန်းခွေချဖို့စီစဉ်ခဲ့ပါတယ်။သမ္မတကိုကြိုဆိုတဲ့နိုင်ငံတော်ဘင်ခီယာတီဝမ်ရဲ့အစမ်းတီမုတ်လေ့ကျင့်တာကိုသမ္မတချန်တူဝမ်ရောက်လာပြီးထင်တဲ့မြောက်ကိုရီးယားတရှိုတွေကအဝေးထိန်းစနစ်နဲ့ပုံဖောက်ခွဲခဲ့တာကြောင့်အာဇာနည်ပိတ်မံအမိုးပြကြပြီးတောင်ကိုရီးယားနိုင်ငံသား18ယောက်နဲ့မြန်မာနိုင်ငံသား4ယောက်သေဆုံးခဲ့တဲ့အပြင်သတင်းသမားတွေဌာနဆိုင်ရာဝန်ထမ်းတွေအပြင်လူ40တန်းမနေတန်းရခဲ့ပါတယ်။အဓိကပြစ်မှတ်ဖြစ်တဲ့တောင်ကိုရီးယားသမ္မတချန်တူဝမ်ကတော့မိနစ်ပိုင်းလောက်နောက်ကျသွားတာကြောင့်လွတ်မြောက်သွားခဲ့ပါတယ်။သူတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုမှာမြမအတန်နဲ့ရုပ်မြင်သံကြားဝန်ထမ်းအချို့လည်းသေဆုံးခဲ့ပါတယ်။ဒီဖြစ်နဲ့ပတ်သက်လို့မြမအတန်အရာရှိဟောင်းတို့ဦးဖြစ်တဲ့ဥက္ကမောင်ငင်ကသူ့မှတ်မိနေတဲ့အကြောင်းပြန်ပြောပြပါတယ
်။ဒီအာဇာနည်ကောင်းမှအရင်တော့ကျွန်တော်တို့အာဇာနည်ကြီးရဲ့အုတ်ဂူတွေဒီရှိတယ်အုတ်ဂူတွေတန်းစီပြီးတော့ထားတာပြီးတော့ဒီကဒီဘေးဘက်ကအကရံမရှိဘူးဒီအပေါ်ကတော့ခေါင်းမိုးကအုတ်ကျုံမိုးလောက်ထားတာရှိတယ်ပေါ့ဆိုတော့သူတို့ကဒီမျက်နှာကျဲရအပေါ်ထုတ်တမ်းမှာဘုံထောင်ထားခဲ့ပြီးတော့ဒီတောင်ကိုရီးယားသမရကိုသူတို့အသေးသဖို့ကြံစီတာအဲ့ဒီဝီဇယာယုံဘေးကကားဝော့ရှော့တစ်ခုရှိတယ်ဝီဇယာယုံရဲ့ဒီဘက်နောက်ဖက်ချမ်းမှာအဲ့ဒီကားဝော့ရှော့ဝင်းထဲမှာဒီကိုရီးယားဒီတရှိုးခေါ်မှာပေါ့ထောင်လန်ရေးဒီအေဂျင့်တွေက special agent 3ယောက်ကသူတို့အဲ့မှာစောင့်နေကြတာအစစ်ခရတန်ကြတော့အဟိုမှာတော့ရောက်ကြပြီတမနာနဲ့သူတို့အလေးပြုကြပြီဆိုပြီးတော့သူတို့အဲ့ဒီကနေပြီးတော့ remote control နဲ့ခလုတ်ကိုနှိပ်ထားနှိပ်လို့တော့အဲ့မှာဒီခေါင်းဝီးခုလုံးဝုန်းနေဆိုပြီးတော့ခါတော့ပြိုကျသွားပြီအဲ့ဒီမှာနေမဲ့ဒီတေးတဲ့လူအများကြီးပေါ့လေကျွန်တော်တို့ရှိရသွားတဲ့ထက်ကဒီကင်မရာအဖွဲ့ကကိုအောင်ကိုမြင့်ဆိုတဲ့လူပါကိုအောင်ကိုမြင့်ကကျွန်တော်တို့ကင်မရာဖွဲ့ကောင်းဆောင်ပေါ့ဒီဘုံစံထိလို့ဒီမှာဒီမလှုပ်နိုင်မရှားနိုင်တဲ့အမှာစေယုံမှာအခုဟိုတော်တော်အတွင်းလူနာဖြစ်နေလုံနေရတယ်ပြောတယ်အကြံတဲ့လူတွေကတော့တော်တော်တိုင်ပဲပေါ့ဒီရုပ်ရှင်ကော်ပိုရေးရှင်းကဒီလက်ထောင်ညချိုင်းမှုဦးအောင်ကျော်ဆိုတော့သူကတော့အဲ့မှာပွဲချင်းပြီးတည်သွားတယ်နောက်နှစ်ယောက်ကသူတို့လည်းပဲတန်ရာတွေရကြတယ်တန်ရာရပြီးတယောက်ကတော့နောက်ပိုင်းမှာတည်သွားတယ်လို့ကြားရပါတယ်အဲ့ဒီနေရာတော့မသိဘူးပေါ့လေဒီလာတော့အဲ့ဒီမှာကျွန်တော်ရိုက်ကူးရေးဖွဲ့ရုပ်ရှင်ကော်ပိုရေးရှင်းနဲ့ရိုက်ရုပ်ရှင်ရိုက်တယ်ကျွန်တော်မြမရုပ်မြင်သံကြားလည်းပဲရိုက်ကူးရေးလုပ်နေကြတော့သူတို့တွေကရှေ့တန်းနေနေရတဲ့အတွက်ကြောင့်ချက်ချင်းပဲအဲ့ဒီမှာထိကြတာပေါ့တရားဆိုရက်ကကျတော့အဲ့ဒီဘုံမှုစင်ဘိုးကတော့ဘူးခံတယ်သူကသူတို့ပြစ်မှုကျူးနာမဟုတ်ဘူးလို့ဆိုပြောတယ်ဒီတယောက်ကတော့ဒီကင်မင်ချူးဆိုတဲ့စစ်ဘိုးကတော့ဘိုးကြီးကင်မင်ချူးဆိုတာကတော့သူကဖြောင်းချက်ပေးတယ်ဆောင်ရပြီးတော့ဒီလူကိုတေးတံမပေးဘူးတသက်တချွန်းချလိုက်တယ်ဟိုတယောက်ကတော့ဘုံမှုစင်ဘိုးကတော့တေးတံပေးပြီးတော့အဲ့ဒီမှာပဲသူကွတ်မြင့်လိုက်ကြတာ
ဒီလောက်ရကိုမြောက်ကိုရီးယားဆိုရကကြိုးကင်စီစဉ်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံတကာကလက်ခံထားကြပြီးကမ္ဘာနိုင်ငံပေါင်း69နိုင်ငံကကန့်ကွက်ရှုံချခဲ့ကြပါတယ်ဒါပေမဲ့မြောက်ကိုရီးယားဆိုရကတော့ရန်ကုန်မြို့အာဇာနည်ပိတ်မံဘုံခွဲတိုက်ခိုက်မှုတွေအတွက်သူတို့မှာတာဝန်ရှိကြောင်းဝန်မခံခဲ့ပါဘူးအဲ့ဒီနောက်မှာတော့မြန်မာနိုင်ငံကမြောက်ကိုရီးယားနဲ့တန်တမာဆက်ဆံရေးကိုလုံးဝဖျက်တောက်ခဲ့ပါတယ်ဒါပေမဲ့လည်းအာနာရှင်အုပ်ချုပ်တဲ့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားရဲ့နှစ်နိုင်ငံဆက်ဆံရေးဟာတကယ်ပြတ်တောက်သွားလားဆိုတာသံသယဖြစ်ပွဲရှိခဲ့ပါတယ်။ဝါရှင်တန်ဒီစီခြေဆိုင် East West Center ရဲ့စာတမ်းအရမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးဟာ1990ခုနှစ်အစောပိုင်းကာလတွေမှာကုန်ပစ္စည်းချင်းဖလှယ်တဲ့ပုံစံနဲ့ပြန်လည်စတင်ခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားဘက်ကမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းနဲ့တာဝဲပစ်ဒုံးကြီးနည်းပညာတွေပေးအပ်ခဲ့ပြီးမြန်မာဘက်ကဆန်ရော်ဘာနဲ့တံပြူတွေအပြန်အလှန်ပေးအပ်လဲလှယ်ခဲ့တဲ့ဆက်ဆံရေးရှိခဲ့တယ်လို့စာတမ်းမှာဖော်ပြထားပါတယ်။အဲဒီနောက်တန်ဂါရော်ရီလက်မပေါ်ထွက်ဆန္ဒပြခဲ့တဲ့2009ရွှေဘာရောင်ဒေါ်လာရင်းလှုပ်ရှားမှုတွေကိုနောက်အဖစစ်အစိုးရကအကြမ်းဖက်နှိမ်နင်းခဲ့တဲ့အတွက်နိုင်ငံတကာဖိအားတွေအမြင့်ဆုံးဖြစ်လာတဲ့အချိန်မှာတော့မြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးကိုပြန်လည်စတင်ခဲ့တာတွေ့ရပါတယ်။2008ခုနှစ်မှာအဲဒီအချိန်ကမြန်မာစစ်တပ်ရဲ့ထိပ်တန်းခေါင်းဆောင်တစ်ယောက်ဖြစ်တဲ့ဗိုလ်ချုပ်တူရရွှေမန်းဟာမြောက်ကိုရီးယားရဲ့မြို့တော်ပျုံယန်းကိုတွားရောက်ခဲ့ပြီးစစ်တပ်ချင်းပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေကိုလက်မှတ်ထိုးခဲ့တဲ့သတင်းတပ်ပုံတွေပေါ်ထွက်လာခဲ့ပါတယ်။နှစ်ထောင်ပြည့်နှစ်လွန်ကာလတွေမှာတော့နိုင်ငံတကာကပိတ်ဆို့အရေးယူတာလို့တန်တမာဆက်ဆံရေးမှာအထူးကြံဖြစ်နေတဲ့မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားမှာတန်တမာရေးအရရောစစ်ရေးမှာပါပူးပေါင်းဆောင်ရွက်လာတာဟာအမေရိကန်နဲ့အနောက်နိုင်ငံတွေကြားစိုးရိမ်ပူပန်စရာကိစ္စတစ်ခုဖြစ်ခဲ့ပြီးမြန်မာအစိုးရအတွက်လည်းအနောက်နိုင်ငံတွေနဲ့ဆက်ဆံညီနိုင်ရမှာအမျက်ထုတ်အသုံးချစရာဖြစ်လာခဲ့တယ်လို့ East West Center ရဲ့စာတမ်းမှာအသုံးသတ်ထားပါတယ်။2011ခုနှစ်မှာစစ်ဘိုလ်ချုပ်ဟောင်းဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပြည်ပြင်ပြောင်းလဲရေးတွေစတင်တဲ့အချိန်မှာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေဖယ်ရှားပေးပြီး နိုင်ငံတကာနဲ့ထိတွေ့ဆက်ဆံနိုင်မို့ဆိုရင်မြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ပေးဖို့အမေရိကန်နိုင်ငံဘက်ကတောင်းဆိုခဲ့တယ်လို့စာရမ်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာ NLD အစိုးရလက်ထက်2018ခုနှစ်မှာနျူကလ িয়ার လက်နက်တားဆီးရေးသဘောတူစာချုပ် PPNW ကိုလက်မှတ်ရေးထိုးခဲ့ပြီးအရေးစာချုပ်ရာကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူတာခံထားတဲ့မြောက်ကိုရီးယားနိုင်ငံနဲ့တတမန်ဆက်ဆံရေးကိုတရားဝင်ရပ်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ဟာမြောက်ကိုရီးယားနဲ့စစ်တပ်ချင်းဆက်ဆံရေးကိုဆက်ပြီးထားခဲ့တယ်လို့လက်နက်နဲ့နှီးပညာလဲလှယ်ပေးရမှုတွေဆက်ရှိခဲ့တဲ့အကြောင်း NLD အစိုးရအနေနဲ့ဒီစစ်တပ်ချင်းဆက်ဆံရေးကိုမတားဆီးနိုင်ခဲ့တဲ့အကြောင်း Eastwest Center ရဲ့စာရမ်းမှာသုံးသပ်ထားပါတယ်။အခုတခါ2022ခုနှစ်ကစပြီးအာဏာသိမ်းထားတဲ့စစ်ကောင်စီဟာသူတို့အုပ်ချုပ်မှုကိုဆန့်ကျင်တဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းလို့တမိုင်းတကြော့ပြန်ပြီးနိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေနဲ့ညှဉ်းဆဲနေရပါတယ်။ဒီချိန်မှာစစ်ကောင်စီဟာတရုတ်နိုင်ငံဆိုင်ရာမြန်မာတပ်မတ်ကိုမြောက်ကိုရီးယားတပ်မတ်ဖြစ်လဲပူတွဲခန့်အပ်လိုက်တဲ့အကြောင်းပြီးခဲ့တဲ့စက်တင်ဘာလ17ရက်ကကြေညာပြီးနှစ်နိုင်ငံတပ်တမန်ဆက်ဆံရေးကိုပြန်ပြီးစတင်လိုက်ပါတယ်။တမိုင်းမှတ်တမ်းနေရမြန်မာနိုင်ငံအထုပ်ချာအာဏာကိုချိုးဖောက်ခဲ့တဲ့မြောက်ကိုရီးယားရဲ့လုံရက်ဟာအနှစ်40ပြည့်တဲ့ကာလမှာစစ်ကောင်စီကတပ်တမန်ဆက်ဆံရေးကိုတရားဝင်ပြန်ပြီးတည်ဆောက်လိုက်တာပါ။ဒါဟာမြန်မာစစ်တပ်အနေနဲ့ကျင်းတဲ့ကြက်တဲရောက်လာတိုင်းမြောက်ကိုရီးယားနဲ့ဆက်ဆံရေးကိုအတုံးချပြီးထွက်ပေါက်ရှာဖို့ကြိုးပမ်းသလားဆိုတာစဉ်းစားစရာဖြစ်တဲ့အကြောင်းအခုတစ်ပတ်တမိုင်းနေ့ကပြစ်စုံပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။